မြန်မာနိုင်ငံမှာတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစီလက်မှတ်ရေးထိုးတဲ့အခါမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ပါဝင်ပြီးတော့လက်မှတ်ရေးထိုးဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေတောင်းဆိုလိုက်ပါတယ်။ဒါဟာအမှန်တကယ်ပြည်ရင်းစစ်ချုပ်ငင်းစေဖို့ဖြစ်တယ်ဆိုပြီးတော့ညညသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC က VOA ကိုပြောပါတယ်။ UNFC ခေါင်းဆောင်တွေဟာပြည်တော်စုဝန်ကြီးဦးအောင်မင်းနဲ့ဒီကနေ့ရန်ကုန်မှာနှစ်ကြိမ်တွေ့ဆုံခဲ့ကြပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မန္နန္ဒချန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဟုတ်ပါတယ်နှစ်ပေါင်း60ကျော်ကြာဖြစ်ပွားခဲ့တဲ့ပြည်ရင်းစစ်ဆုံငန်းတိုင်မို့နဲ့တိုင်းရင်းသားဒေသတွေမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအမှန်တကယ်ရက်ဆိုင်ဖို့ဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးတဲ့အခါတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ပါဝင်ဖို့လိုအပ်တယ်လို့ UNFC ကပြောဆိုခဲ့ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့UNFC ခေါင်းဆောင်တွေရန်ကုန်မှာဒီညနေညစာစားပွဲမတိုင်ခင် UNFC အထွေထွေအတွင်းရေးမှူးဦးနိုင်ဟန်သားက VOA ကိုပြောဆိုခဲ့တာ
ပါ။ဒီပြည်လုံးပြစ်ခတ်ရစဲရေးဆိုတဲ့အပိုင်းမှာတော့တပ်တက်ကအရေးကြီးတယ်။ဤလာတဲ့ဟိုကာလပိုင်းမှာဆိုရင်အစိုးရဘက်နဲ့ယူရလက်မှတ်ထိုးထားတဲ့ပုံမှာတိုက်ပွဲတွေကမကြာမကြာဖြစ်နေတယ်။အဲဒီကိစ္စကိုသိနေရတဲ့ပုံမှာပူပြီးတော့ပြေချအောင်ဆိုရင်တမ်းတော့ကဝေးဦးကြီးကျုပ်လက်ပါဘူးလို့လည်းလို့အင်္ဂလိပ်လိုမြင်တာပါ။အင်္ဂလိပ်ကအစိုးရနဲ့ဆွေးနွေးတယ်၊ပြည်ခရရဆွေးရေးလုပ်တယ်၊တမ်းတော့ကစီစဉ်ရေးတွေဆက်ရှိနေတယ်ဆိုတဲ့အနေအထားမျိုးမှာချုပ်ပြီးပြောမယ်ဆိုရင်အစိုးရဘက်ကအစိုးရရောလို့တော့ရောတမ်းတော့ဘက်ကရောအားလုံးတစုတစည်းတဲ့ဖြစ်စီခြင်းနဲ့လေ။အဲဒီတော့မှဒီပြည်ခရရဆွေးရေးဆိုတာခိုင်မာမယ်လို့အင်္ဂလိပ်လိုယူကြည့်တယ
်။ဒါကြောင့်တိုင်းသားတွေဘက်ကရေးဆွဲထားတဲ့ပြည်ခရရဆွေးရေးဆိုင်ရာအဆိုပြုချက်ထဲမှာကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်လက်မှတ်ထိုးဖို့အပါအဝင်အားလုံးပါဝင်ဖို့လိုအပ်တယ်ဆိုတာကိုထည့်သွင်းထားတဲ့အကြောင်းဦးနိုင်ဟန်သားကဆက်ပြောပြပါရစေ။ကျ
ွန်တော်တင်ထားတဲ့ဒီအင်္ဂါတို့ရဲ့စုကြည့်ချက်ချက်တစ်ချက်တည်းမှာအစိုးရဘက်ကဆိုရင်ဒီတမရရောဒုတမရနှစ်ဦးရောလွတ်တော်နေရတဲ့ဥက္ကဋ္ဌတွေရောနော်။ဟိုနောက်ပြီးတော့မှတရားသူကြီးချုပ်တွေရောစစ်တပ်ဘက်ကဆိုရင်လည်းအဲ့ဒါကာကွယ်ရေးဦးစီးချုပ်တွေပါဖို့လိုတယ်ဆိုတော့အချက်လက်တွေအင်္ဂါတို့ဖော်ပြထားပါတယ်။
UNFC ခေါင်းဆောင်တွေဖြစ်တဲ့ NMSP မွန်ပြည်သက်ပါတီကနိုင်ဟန်သား KNU ကရင်မျိုးသားစည်းရုံးကဗဒိုဒိဗစ်တာကပေါ်နဲ့ KMPP ကရင်နီအမျိုးသားတိုးတက်ရေးပါတီကခွန်အေဘက်တရီတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာတနင်္ဂနွေနေ့မနက်ပိုင်းကရန်ကုန်မြန်မာငြိမ်းချမ်းရေးစင်တာမှာပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့တွေ့ဆုံခဲ့ကြတာပါမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးတရားဝင်လက်မှတ်မထိုးခင်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုတိစောက်တဲ့သဘောနဲ့တွေ့ဆုံခဲ့ကြတာဖြစ်တယ်လို့ MPC ကမြန်မာငြိမ်းချမ်းရေးအကျိုးတော်ဆောင်တဦးဖြစ်တဲ့ဦးလာမောင်ရွှေက VOE ကိုပြောပါရယ
်ကျွန်တော်တို့ဒီ2012ခုနှစ် January လမှာ CNU February လမှာ MNSP မလမှာ CNDP တို့လက်မှတ်ရေးထိုးခဲ့ပါတယ်အဲ့ဒီရေးထိုးပြီးတဲ့နောက်ပိုင်းမှာတချို့ကောင်းဆောင်တွေတော့မြန်မာပြည်ထဲကိုလာရောက်တာရှိနေတဲ့ခုနကောင်းဆောင်၃ဦးကတော့အကြောင်းကြောင့်မလာနိုင်သေးတာပေါ့မှာဝန်ကြီးဦးအောင်မင်းကလာလည်းဖို့ဖိတ်ကြားခဲ့တာပါပဲအဓိကတော့ဒီနေ့လာတာကတော့ဝန်ကြီးဦးအောင်မင်းရဲ့ဖိတ်ကြားမှုကိုလက်ခံပြီးတော့သူတို့လာတာဖြစ်ပါတယ
်ဒီကနေ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့တွေ့ဆုံခဲ့ကြတဲ့ UNFC ခေါင်းဆောင်တချို့ဟာမြန်မာနိုင်ငံမှာပြဌာန်းထားတဲ့တရားမဝင်အသင်းနဲ့ဆက်သွယ်မှုဆက်ခွန်တင်နဲ့ညှိစွန်းနေတာကြောင့်ရခိုင်ကရန်ကုန်ကိုလာရောက်နိုင်ခဲ့ခြင်းမရှိခဲ့ကြပါဘူး။ဒါကြောင့်ဒီကောင်းဆောင်တွေကိုပြည်ထောင်စုဝန်ကြီးဦးအောင်မင်းကနေရန်ကုန်ကိုလာရောက်ဖို့ဖိတ်ကြားခဲ့တာဖြစ်ပြီးခီးစဉ်ကိုတော့ဂျပန်ဆိုရရဲ့မြန်မာနိုင်ငံအမျိုးသားပြည်လဲတည်မြဲရေးဆိုင်ရာထူးကိုစလေမစ္စတာဆာဆာကာဝါကနေစီစဉ်ပေးခဲ့တာဖြစ်ပါတယ်။ဒီခီးစဉ်အတွင်းပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့ UNFC ခေါင်းဆောင်တွေနှစ်ကြိမ်တွေ့ဆုံခဲ့ကြပြီးမြဲနှစ်ဖက်စလုံးကရေးဆွဲထားတဲ့အပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့လိုက်နာရမယ့်အဆိုပြုချက်တွေကိစ္စအသေးစိတ်ဆွေးနွေးခဲ့ကြခြင်းမရှိဘူးလို့လည်းနှစ်ဖက်တာဝန်ရှိသူတွေက VOA ကိုပြောပါရယ် UNFC နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာလာမယ့်ဒီဇင်ဘာလတဲ့ကရင်ပြည်နယ်မှာကျင်းပမယ့်အပြစ်ခတ်ရစဲရေးဆိုင်ရာဒုတိယကြိမ်ဆွေးနွေးပွဲထပ်မံတွေ့ဆုံကြဖို့ရှိပါတယ်အဲ့ဒီကြရင်တော့အစိုးရဘက်ကရေးဆွဲထားတဲ့အခန်း14ခန်းပါအဆိုပြုချက်နဲ့ UNFC ဘက်ကရေးဆွဲထားတဲ့17ချက်ပါအဆိုပြုချက်တွေကိုညှိနှိုင်းဆွေးနွေးကြမှာလည်းဖြစ်ပါတယ်။အဲ့ဒီထဲမှာပြည်နယ်အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးစဉ်ကာလကမရှိခဲ့တဲ့တမရော်မူ6ချက်ကိစ္စကိုလည်းတိုင်းရင်းသားတွေဘက်ကအသေးအချာဆွေးနွေးသွားမှာဖြစ်တယ်လို့ဦးနိုင်ဟန်သားက VOA ကိုပြောဆိုခဲ့ပါတယ်။ UNFC ကိုယ်စားလှယ်အဖွဲ့ဟာမနေ့ပြန်တနင်္လာနေ့ကျရင်တော့ NRI ခေါင်းဆောင်ဒေါအောင်ဆန်းစုကြည်အပါအဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဖွဲ့စည်းထားတဲ့ UNA ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ပြီးတော့ NDF အမျိုးသားဒီမိုကရေစီအင်အားစုကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှုစီစဉ်ထားပြီး င်္ဂါနေ့မနေ့ပိုင်းမှာတော့ရန်ကုန်ကနေပြန်လည်ထွက်ခွာမှာဖြစ်ပါလိမ့်ရှင်။